မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုအစားအစာငတ်မအောင်လုပ်နေတာမျိုးတွေရှိနေတာမို့သူတို့ကိုအချိန်မတန်သေးပဲပြန်ပြီးပို့ရင်အန္တရာယ်ရှိနိုင်တယ်လို့ Amnesty International လူ့ခွင့်ရေးဖွဲ့ကမတ်လ6ရက်အင်္ဂါနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာတွေကိုအစားအစာငတ်မအောင်လုပ်ရင်လူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုတွေဆက်ပြီးကျူးလွန်နေတယ်လို့ကုလသမဂ္ဂကတွေ့ရှိကြောင်းပြောဆိုချက်နဲ့ပတ်သက်ပြီး Amnesty International ဖွဲ့ကအရှိတောင်အရှဆိုင်အကြီးကဲ James Gomez ကဒါဟာသူတို့အဖွဲ့ရဲ့တွေ့ရှိချက်နဲ့ထပ်တူဖြစ်ကြောင်းပြောဆိုပါတယ်။မြန်မာစုကသူတို့ကိုအစာငတ်မအောင်လုပ်ရင်လူမသိသူမသိနိုင်ငံနဲ့မနေနိုင်အောင်လုပ်နေတယ်လို့လဲထွက်ပြေးလာတဲ့ရိုဟင်ဂျာတွေက AI အဖွဲ့ကိုပြောကြားကြောင်းနဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်နောက်ထပ်အထောက်အထားတွေလည်းရှိနေသေးတာမို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေကိုနေရာရင်းပြန်ပြီးပို့ဖို့လုပ်နေတယ်။ဘယ်အစီအစဉ်ကိုမဆိုလုံးဝအထင်မတန်သေးဘူးလို့လဲဆိုပါတယ်။ဒါကြောင့်သူတို့သဘောဆန္ဒအလျောက်တိတ်ခါရှိရှိလုံခြုံစိတ်ချစွာပြန်နိုင်ရည်အထိဘယ်သူမှပြန်ဖို့မသိအသေးချင်းကြောင်းနဲ့ဒီကနေ့ထိတော့အခြေအနေကမဖြစ်နိုင်သေးဘူးလို့ဖော်ပြထားပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ရိုဟင်ဂျာတွေကိုအတင်းကျပ်ဖြစ်စေအစံကထားပြီးဖြစ်စေအထမနှင်ထုတ်ဖို့ရည်ရွယ်လှုပ်ဆောင်မှုတွေအလုံးရပ်ဆိုင်ရမှာဖြစ်ကြောင်းလည်း AI ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့လူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းမှုချုပ် Andrew Gilmore ဟာရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်ရာစခန်းတွေကိုတွားရောက်ခဲ့တာဖြစ်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုမျိုးနွယ်စုနဲ့ရှင်းလင်းဖယ်ရှားမှုတွေရှိနေစေတယ်လို့အင်္ဂါနေ့မှာပဲပြောကြားခဲ့တာပါ။